တော်ရှင်များခင်ဗျာကက်သလီနာမုန်တိုင်းတန်ခံရသူတွေရဲ့နေအိမ်တွေနဲ့ဘဝတွေပြန်လည်တည်ဆောက်ရေးကူညီဖို့သမရဘုရားဗဟုအစိုးရအနေနဲ့အကြီးအမားဆုံးဆွဲဖို့နှိုးဆော်ခဲ့ပါတယ်။သမရအပေါ်လူလူထောက်ခံမှုစံချင်းတင်ကြဆင်းနေခြင်းကြာသာပတိနေ့ညမှာမစ္စတာဘုရားကမုန်တိုင်းတန်အပြင်းထန်ဆုံးခံရတဲ့ New Orleans မြို့ကနေတိုင်းပြည်ကိုမိန်ကွန်းပြောကြားခဲ့တယ်လို့VOA အင်ဗျူသတင်းတောက် Scott Stan သတင်းပေးပို့တဲ့ထားတဲ့အတိုင်းကျွန်တော်တင်ပြပေးပါမယ်။လမ်းတွေကနေသရာတွေအထိနဲ့ရင်းထန်တဲ့မုန်တိုင်းကြောင့်အိုးအိမ်နဲ့ဖြစ်ရတဲ့သိမ်းနဲ့ချီလူတွေအတွက်အင်အားတွေ၊ကျန်းမာရေး၊စောင့်ရှောက်မှုအလုပ်သင်တန်းနဲ့အဓိကပညာရေးအတွက်ပြန်လည်ထူထောင်ရေးအများရဲ့အကုန်ကျစရိတ်တွေကိုဗဟုအစိုးရကပေးမယ်လို့သမရဘုတ်ကပြောကြားပါတယ
်။ To all who carry a burden of loss.I extend the deepest sympathy of our country to every person who has served and sacrificed.
ဝန်တို့ဝန်ဘူထမ်းဆောင်ရသူအလုံးကိုကျွန်တော်တို့နိုင်ငံကအနက်ဆိုင်ဆုံးဝန်နဲ့ကြည်ကဲကြောင်းပြောကြားလိုပါတယ်။ဒီအရေးပေါ်အခြေအနေမှာကူညီသူများနဲ့အနစ်နာခံသူအလုံးကိုကျွန်တော်တို့နိုင်ငံကကျေးဇူးတင်ပါတယ်။ဒီညမှာအမေရိကန်ပြည်သူတွေရဲ့အာမခံချက်ကိုလည်းကျွန်တော်ကန့်မှန်းပါတယ်။မုံတိုင်းတန်ခံရတဲ့ဒေသတစ်ခွင်လုံးလိုအပ်တာတွေကိုကျွန်တော်တို့ဆောင်ရွက်ပါမယ်။ပြည်သူတွေရဲ့အတိုင်းဝန်တွေနဲ့ဘဝတွေပြန်လည်ထူထောင်ဖို့အချိန်ဘယ်လောက်ပဲကြာကြာကျွန်တော်တို့ကူညီသွားမယ်လို့သမရကပြောကြတာဖြစ်ပါတယ်။သမရကကြီးမားမဲ့ဗဟုအစိုးရအသုံးစရိတ်အတွေ့အကုန်ပြငွေခန့်မှန်းကြီးမပေးပေမဲ့လို့လဲဝါရှင်တန်ကအာဖဂန်နစ္စတန်နဲ့အီရက်တို့မှာဒေါ်လာဘီလီယံ300ဆွဲခဲ့ပြီးတာထက်ပို၍များလိမ့်မယ်လို့တချို့စမ်းစစ်သူများကဟောကိန်းထုတ်ကြပါတယ်။အခုအချိန်အထိလွှတ်တော်ကကက်သလီနာမုန်တိုင်းအတွက်ဒေါ်လာ62ဘီလီယံအတည်ပြုခဲ့ပေမယ့်ဒီငွေဟာနောက်လာကြရင်ကုန်သွားပါလိမ့်မယ်။လူ900ကျော်ပြေဆုံးခဲ့ရတဲ့အဖြစ်ဆိုးကိုတုံ့ပြန်မှုနှီးကွေတဲ့အတွက်လူမှုသဘောထားစစ်တမ်းတွေမှာအစိုးရဘိုင်းကိုအပြစ်ဖို့တာတွေ့နေရပါတယ်။သူတို့မှာလုံလောက်တဲ့လူတွေဖယ်ရှားရေးအစီအတွင်မရှိတဲ့အတွက်ဒေသနဲ့ပြည်နယ်အရာရှိတွေမှာဘို့အစိုးရထက်ပို၍အပြစ်ရှိတယ်လို့အမေရိကန်တွေကယုံကြည်ကြောင်းတချို့စမ်းစစ်ချက်တွေကပြသနေပါတယ်။ဒါပေမဲ့အခုနယူးယောက်တိုင်း CBS သတင်းဌာနစစ်တမ်းကသမရရဲ့အားလုံးချုပ်လုတ်ကိုင်းမှုကိုမကြိုက်တဲ့အတွက်လေလာခဲ့တဲ့အမေရိကန်ပြည်သူတဝက်အကြာသူ့အပေါ်ထောက်ခံမှုနှုံးဟာလဲကြဆင်းတာတွေ့မြင်ရပါတယ်။အကြံဖက်သမားတွေရဲ့အဆက်မပြတ်ချင်းချောက်မှုရှိနေခြင်းအသေးစိတ်အရေးပေါ်စီမံမှုဟာအမျိုးသားလုံခြုံရေးဦးစားပြစ်ဦးစားပေးချက်ဖြစ်ရမယ်လို့သမရကပြောကြပါတယ
် 4 years after the frightening experience of September the 11th Americans have every right to expect a more effective response
တနင်္ဂနွေနေ့7ရက်ကျောင်းမဲ့ဖွဲ့ကောင်းသောအတွေ့အကြုံ၄နှစ်နောက်ပိုင်းအရေးပေါ်အခြေအခါမှာအမေရိကန်တွေကပိုမိုထိရောက်တဲ့တုံ့ပြန်မှုညှော်လင့်ခွင့်ရှိပါတယ်ဒီတာဝန်ကိုအစိုးရကပြက်ကွက်တဲ့အခါသမရအဖြစ်ပြဿနာတွေနဲ့အကြီးရှာဖို့ရမှာကျွန်တော်မှာတာဝန်ရှိတယ်လို့သမရဘုရားပြောကြပါတယ်။သမရမပြောကြခင်ဒီမိုကရက်တစ်အောက်လွှတ်တော်ခေါင်းဆောင်နန်စီပိုလစ်ကီကသမရနဲ့အစ်သမရနဲ့ဗဟုအစိုးရကိုဝေဖန်ခဲ့ပါတယ်
။ The American people deserve to know the truth about how their government prepared for and responded to this crisis. That is why Democrats continue to call for a night.
ဒီကိစ္စမှာသူတို့ရဲ့အစိုးရကဘလို့ပြင်ဆင်ခဲ့ပြီးဘလို့တုံ့ပြန်ခဲ့တယ်လဲဆိုတာအမေရိကန်ပြည်သူတွေအမှန်ကိုသိလိုက်ပါတယ်။ဒါကြောင့်မို့အစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးစက်တင်ဘာ17ရက်တည်ထောင်စုံစမ်းစစ်ဆေးမှုမျိုးလုပ်ဖို့ဒီမိုကရက်တီကဆက်လက်တောင်းဆိုနေတာပါလို့ Miss Pelosi ကပြောကြားသွားတာပါ
။ New Orleans မှာပြည်မိနေတဲ့လူအများအပြားဟာလူမဲတွေနဲ့ဆင်းရဲသားတွေဖြစ်တဲ့အတွက်အစိုးရအပြစ်တင်ခံခဲ့ရပါတယ်အမေရိကန်ရဲ့ပင်လယ်ကွေ့ကမ်းရိုးတန်းဒေသမှာသမိုင်းအဝင်ဆုံးနေရာတွေရှိပြီမယ်လို့လဲအဲ့ဒီမှာနဲ့ဆိုင်နဲ့ဆင်းရဲမှုအမြင့်တွင်နေတယ်လို့ဆိုကသမရဘုတ်ကအဲ့ဒီဝေဖန်ချက်တွေကိုဖြည့်ရှင်းသွားပါတယ်ခင်ဗျာ